ရန်ကုန်မြို့မြေအတုံးချမှုဇုံခွဲခြားမှုစနစ်အောင်မြင်နိုင်ပါမလားဆိုတာနဲ့ပတ်သက်လို့ဆွေးနွေးတင်ပြထားပါတယ်ရှင
်။ဒီကဲမက်ရှ်လာကုန်ကရန်ကုန်မြို့တော်စီပင်ရုံးကျုံမှာရန်ကုန်မြို့ကိုမြေအတုံးချမှုဇုံ17ဇုံသတ်မှတ်ပြီးအဲ့ဒီသတ်မှတ်ချက်တွေအတိုင်းအဆောက်အအုံတွေတည်ဆောက်ရင်ကောင်းမယ်ဆိုတာကိုရှင်းပြတဲ့ဆွေးနွေးပွဲကျင်းပခဲ့ပါတယ်။ရှင်းလင်းသူတွေကတော့မြို့ပြဖွံ့ဖြိုးမှုစီမံကိန်းပညာရှင်ဒေါက်တာကျော်လတ်ရန်ကုန်စီပင်ကမြို့ပြစီမံကိန်းရေးဆွဲရေးပညာရှင်ညွှန်ကြားရေးမှူးဒေါ်လှိုင်မော်ဦးနဲ့ပညာရှင်တချို့ဖြစ်ပြီးဆောက်လုပ်ရေးလုပ်ငန်းရှင်တွေနဲ့လွှတ်တော်အမတ်တွေကအပြန်အလှန်ဆွေးနွေးခဲ့ကြပါတယ်။ပြောရရင်မြို့ပြဖွံ့ဖြိုးရေးပညာရှင်တွေကရန်ကုန်မြို့ကိုအရင်ခေတ်ကလိုဗျမ်းပဒါမဟုတ်ပဲစနစ်တကျဖွံ့ဖြိုးတိုးတက်လာအောင်ဒီလိုလုပ်တင်တယ်ဆိုပြီးခြားပြတဲ့ပွဲဆိုရင်လည်းမမားပါဘူး။ပညာရှင်တွေကဘာတွေခြားပြတယ်လဲ၊စောက်လုံရေးလုပ်ငန်းရှင်တွေကဘလို့တုံ့ပြန်ကြတယ်လဲ၊ဒီစီမံကိန်းအစိုးပြမှုအောင်မြင်နိုင်ပါမလားဆိုတာခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
။ဂျပန်ပြည်ပဆိုင်ရာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ JICA နဲ့မြန်မာပညာရှင်တွေရေးဆွဲထားတဲ့မြေအုံချမှုမှာရန်ကုန်မြို့ကိုစုံ70စုံခွဲခြားထားပါတယ်။အဲ့ဒါတွေကတော့အထက်နေလူနေသိပ်သည်မှုနည်းစုံ၊အလယ်အလတ်သိပ်သည်မှုလူနေစုံ၊အထက်မြင့်လူနေစုံ၊စီးပွားရေးစုံ၊ဆက်မှုစုံ၊စိတ်ကံနဲ့ဆက်ဆက်လုပ်ငန်းများစုံ၊စိမ့်လမ်းမြေနဲ့ရေပြင်များစုံ၊မြို့ပြအမွေနှင့်ထိန်းသိမ်းမှုစုံစသဖြင့်ပါဝင်ပါတယ်။ခုလိုစုံခွဲခြားသတ်မှတ်လိုက်ရတဲ့ရည်ရွယ်ချက်ဟာရန်ကုန်မြို့ကိုရှေ့မှုလည်းမပြတ်ပဲတဘာဝအခြေအနေတွေမထိခိုက်ပဲလက်ရှိနေထိုင်မှုပုံစံတွေလည်းမပြောင်းလဲစီပဲစနစ်တကျဖွံ့ဖြိုးတိုးတက်ဖို့ရည်ရွယ်တာပါဒီလိုဇုံသတ်မှတ်လိုက်တာနဲ့အတူအဆောက်အုံဆောက်လုပ်ရေးနဲ့ပတ်သက်ပြီးဇုံခွဲခြားဆောက်လုပ်ဖို့ကိစ္စပါစီမံကိန်းနဲ့ထည့်ထားပါတယ်ရန်ကုန်မြို့ပြမြေပုံကိုအယောင်ခုနှစ်ခုခွဲခြားထားပြီးအဲ့ဒီမှာ၃ဓာတ်ကနေ12ဓာတ်အထက်35ဓာတ်အထိဆောက်လုပ်နိုင်မယ့် area တွေကိုဖော်ပြထားပါတယ်တဘောကတော့ဇုံသတ်မှတ်ချက်နဲ့လိုက်လျောညီထွေဖြစ်စေမဲ့အဆောက်အုံတွေဆောက်လုပ်ကြဖို့ပါတကယ်တော့ဒီစီမံကိန်းကိုပညာရှင်တွေနဲ့စီမံကိန်းရေးဆွဲသူတွေတင်ပြတာခုမှမဟုတ်ပါဘူး။ပြီးခဲ့တဲ့နှစ်ကလည်းသက်ဆိုင်သူတွေကိုခေါ်ယူရှင်းပြမှုတွေလုပ်ခဲ့ပူပါတယ်။အဲ့ဒီအခါအရင်ဦးဆုံးကြုံရတာကဆောက်လုပ်ရေးလုပ်ငန်းရှင်တွေနဲ့မြေပိုင်ရှင်တချို့ရဲ့ဆန့်ကျင်ကန့်ကွက်မှုပါ။အခုလိုစုံသတ်မှတ်ချက်အလိုက်ပဲအဆောက်အုံဆောက်ခွင့်ရမယ်ဆိုရင်တချို့မြေကွက်တွေပေါ်မှာကြိုက်သလောက်အထက်အမြင့်ဆောက်လို့မရတော့ပါဘူး။ဒီအခါမြေတံပိုးမတူညီမှုတွေဖြစ်လာမယ်။အထက်မြေဆောက်ခွင့်မရှိတဲ့ဇုံကတချို့မြေကွက်တွေတံပိုးကျသွားနိုင်တယ်ဆိုပြီးဝိုင်းဝန်းကန့်ကွက်ကြတာဖြစ်ပါတယ်။အခုနောက်ဆုံးပညာရှင်တွေရဲ့ရှင်းလင်းတင်ပြမှုမှာရန်ကုန်မြို့ area စုစုပေါင်းရဲ့80ရာခိုင်နှုန်းလောက်မှာပင်လယ်ရေမျက်နှာပြင်အထက်418ပေရှိမဲ့35ထပ်လောက်မြင့်မဲ့အဆောက်အုံတွေဆောက်လုပ်နိုင်တယ်ဆိုတာကိုတော့သိပြီးကျေနပ်ကြတာမဟုတ်ပါဘူး
။အခုတော့ပညာရှင်တွေဟာဒီရန်ကုန်မြို့ပြဖွံ့ဖြိုးမှုစီမံကိန်းကိုပြည်သူတွေစီချပြဖို့စီစဉ်နေပါပြီ။ပြည်သူတွေထောက်ခံရင်လွတ်တော်တဲ့တင်ပြီးအတီးပြုတ်ချက်ရယူမယ်ပြည်ရင်ဥပဒေအဖြစ်အသွင်ပြောင်းပြီးရန်ကုန်ကိုစနစ်ကျတဲ့နည်းနဲ့ဖွံ့ဖြိုးတိုးတက်အောင်တည်ဆောက်ကြပါမယ်ဒါပေမဲ့တကယ်တကယ်စဉ်းစားကြည့်ရင်ဒီစီမံကိန်းအကောင့်ထဲပေါ်လာဖို့အခက်အခဲတွေအများကြီးရှိနေပါသေးတယ်အနည်းဆုံးလွန်ခဲ့တဲ့အနှစ်20ကျော်ကာလရန်ကုန်မြို့ပြကိုအာဏာပိုင်တွေဘလို့တည်ဆောက်ခဲ့တယ်လဲအရင်ဆန်းစစ်ကြည့်ဖို့လိုပါတယ်ပုံဝင်လင်းလင်းပြောရရင်ဘာမျိုးပြစီမံကိန်းမှမမေရရမရှိတယ်လို့လက်ပေးလက်ယူအာဏာလွဲသုံးမှုတွေကလည်းမြို့ပြဖွံ့ဖြိုးမှုစနစ်ကိုအများကြီးဖျက်ဆီးခဲ့ပါသေးတယ်။ဒါကြောင့်လဲဒီနေ့အခြေအနေလိုရေဖြန့်ဖြူးရေးစနစ်မပြည့်စုံ၊လမ်းစနစ်မကောင်း၊မိလားစနစ်မကောင်း၊အဆောက်အအုံစောက်ထားတာတွေကလည်းစနစ်မကျဆိုတာမျိုးတွေ့မြင်နေကြရတာပါ။အ
ဲ့ဒီထဲကမှဥပမာတစ်ခုအနေနဲ့ကားပတ်ကင်ပြဿနာကိုမိမောင်းထိုးပြနိုင်ပါတယ်။အရင်ဆွေဆွေရခစ်ကလေးကအထက်ဘယ်လောက်မြင့်တဲ့အဆောက်အုံဆောက်မယ်ဆိုရင်ကားပတ်ကင်ထည့်ပြီးတိဆောက်ပေးရမယ်။အခန်းကြီးအတွက်ဘယ်လောက်ရှိတဲ့အဆောက်အုံဆိုရင်ကားဘနစီပတ်ကင်ထိုးနိုင်အောင်ထည့်သွင်းရမယ်။စသဖြင့်စည်းကမ်းချက်တွေလုပ်ထားခဲ့ပါတယ်။ဒါပေမဲ့ဆောက်လုပ်ရေးလုပ်ငန်းရှင်တွေကစီပင်နဲ့အုပ်ချုပ်ရေးအာဏာပိုင်တွေကိုလက်ပေးပြီးတိဆောက်လာလိုက်တာရန်ကုန်မှာအထက်မြင့်အဆောက်အုံအများကြီးပေါ်လာပေမဲ့ကားပတ်ကင်ပါတဲ့အဆောက်အုံကတော့လက်ချိုးရည်လို့ရလောက်အောင်နှဲပါခဲ့ပါတယ်။တချို့စည်းကမ်းကန့်သတ်ချက်တွေအရဆောက်ခွင့်မရှိတဲ့အဆောက်အုံတွေကိုတော့အာဏာပိုင်တွေအမိန့်နဲ့ဆောက်ခွင့်ပေးခဲ့တာကလည်းမနှဲမနှောပါအခုပြောင်းကာလစီကံချက်နဲ့မညီလို့ဆိုပြီးဆောက်လုပ်ခွင့်တားမြစ်ထားတဲ့ယာနဲ့ချီတဲ့အဆောက်အုံတွေရဲ့ပြဿနာဟာလည်းအဲ့ဒီပြဿနာမျိုးတွေပါပဲအခုပညာရှင်တွေရဲ့ရန်ကုန်ကိုဇုံခွဲခြားပြီးစနစ်တကျဖွံ့ဖြိုးအောင်တည်ဆောက်ရေးဆိုတဲ့စီမံကိန်းကလည်းဆောက်လုပ်ရေးလုပ်ငန်းရှင်တွေမြေပိုင်ရှင်တွေကန့်ကွက်တာခံရရပါပြီအဲ့ဒီရန်ကုန်က နေပိုင်ရှင်ဆိုသူတွေဟာအရင်နဲ့လက်ရှိအာဏာပိုင်အတိုင်းဝိုင်းနဲ့ဆက်နွယ်နေသူတွေကအများစုပါဒီအခက်ခဲကိုကြော်လာပြီးရင်တော့တမတ်စည်းကမ်းချက်တွေကိုလုပ်ပိုင်ခွင့်ရှိတဲ့အာဏာပိုင်တွေကချိုးဖောက်တာမျိုးကြုံကောင်းကြုံတွေ့ရအောင်မှာဖြစ်ပြီးရန်ကုန်ကိုစနစ်ကျအသာယာလှပတဲ့မျိုးပြဖွံ့ဖြိုးမှုပုံစံတည်ဆောက်နိုင်ရေးအခက်ခဲကြုံတွေ့နိုင်ပါသေးကြောင်းသုံးသပ်တင်ပြလိုက်ရပါမယ်